သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြပြင်းထန်တဲ့ရာသီဥတုဖြစ်စဉ်များဟာသစ်ရဲ့စိတ်ချမ်းသာရေးကိုဘာကြောင့်ထိခိုက်စေသလဲဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်ပထမဆုံးသောကျန်းမာရေးနေ့ကိုတနင်္ဂနွေနေ့ကဒူဘိုင်တွင်ကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံတွင်လူတို့ရဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်အနေအများကိုအသိမှတ်ပြုတဲ့အနေနဲ့ကျင်းပခဲ့ပါတယ်။သဘာဝဘေးဒဏ်ကသင့်ရဲ့ community ရှိအောက်ခြေ program များရဲ့အရေးပါမှုကိုမြေမောင်းထိုးပြပြီးပြင်းထန်သောရာသီဥတုဖြစ်ရပ်များပြင်းထန်မှုနဲ့ချိန်ပေါင်းများစွာတိုးလာသည်နှင့်အမျှစိတ်ချမ်းသာရေးဆိုင်ရာဆိုဂျိုများကြီးထွားလာမယ်လို့ချွမ်းကျင်သူများကခံမှန်းနေကြပါတယ်။ Coffee တစ်ခွက်နဲ့ကိတ်မုတ်တစ်ချက်ကိုတွဲစားတဲ့တွေ့ဆုံပွဲ Greater Western Sydney ရှိ Richmond Community Center တွင်ဤစုဝေးမှုသည်ဒေသခံများအတွက်အပတ်စဉ်စကားသမီးပြောရန်နှင့်တယောက်နဲ့တယောက်သီးခွင့်ရရန်ခွင့်ရေးတစ်ခုဖြစ်ပါတယ်Bridget Water, the center ရဲ့ manager ဖြစ်ပါတယ်
. I think community centers are really an essential part in connecting the community, in building and sustaining a resilient and strong community.
Community center များသည်လူမှုအသိုက်အဝန်းကိုချိတ်ဆက်ရာတွင်ခံနိုင်ရရှိပြီးခံခန့်သောအသိုက်အဝန်းကိုတည်ဆောက်ပြီးတည်တံ့ခံမြဲစေရာနှင့်လူတို့ရဲ့စိတ်ချမ်းသာရေးနှင့်ဒုက္ခချမ်းသာမှုအတွက်အရေးကြီးသောအခန်းကဏ္ဍမှာပါဝင်တယ်လို့ကျွန်မထင်ပါတယ်2019ခုနှစ်တွင်ပြင်းထန်သောတော်မီကြောင့်ဒေသကိုချိမ့်ချောက်ခါဒီပျက်စီးခဲ့ပြီးနောက်တွင်ပြင်းထန်သောရေကြီးမှုများလည်းဖြစ်ပွားခဲ့ပါတယ်ဘေးဥပတ်တစ်ခုပြီးတစ်ခုဘေးဥပတ်ကိုတွေးကြုံခန်းစားရခြင်း Cave Connection ဟုခေါ်သောအစပြုမှုသည်နေထိုင်သူများအတွက်တယောက်တည်းဒုက္ခမျိုးနဲ့ရင်ဆိုင်ရမလိုအပ်ဘူးဆိုတာကိုသိကြစေရန်အတွက်ပြသပေးမှုတစ်ခုဖြစ်ပါတယ
် People feel understood. They don't have to explain. I mean many people here have been through several floods, several fires. Some people depending on where they live once it starts raining the anxiety starts to rise, you know, once there's bushfires happening or bushfire weather.
လူတွေကနားလည်သလိုခံစားရတယ်။ရှင်းပြနေစရာမလိုဘူး။ဒီကလူအတော်များများကရေကြီးမိဘေးတွေတော်တော်များများကြုံဖူးကြသလိုတချို့လူတွေကသူတို့နေရပေါ်မူတည်ပြီးမိုးဆရွာပြီးဆိုတာနဲ့စိုးရိမ်မှုတွေတိုးလာတယ်။တော်မီသို့မဟုတ်တော်မီများဖြစ်ပျက်နေတဲ့ရာသီဥတုဖောက်ပြန်တဲ့အခါစိုးရိမ်စိတ်တွေမြင့်တက်လာတယ်။ကျွန်ုပ်တို့အားလုံးကြုံဖူးကြလို့လူတွေကနားလည်ကြပါတယ်။ Black Dog Institute ရဲ့အဆိုအရခံမမရသောသို့မဟုတ်ပြင်းထန်သောရာသီဥတုအဖြစ်ပျက်ကိုကြုံတွေ့ခဲ့ရသူများရဲ့20ကနေ50ရာခိုင်နှုန်းကြားတွင်စိုးရိမ်စိတ်စိတ်တက်ကြခြင်းစိတ်ဒဏ်ရာရပြီးနောက် post traumatic disorder PTSD စိတ်ဖိစီးမှုယောဂသက်သေရစိတ်ကူးခြင်းသို့မဟုတ်အရေးပျက်ခြင်းများကြုံတွေ့နိုင်ရတယ်လို့ဆိုပါတယ်။တဘာဝပေကြုံပြီးနောက်နှစ်များတွင်ထိုသူများရဲ့10မှ20ရာခိုင်နှုန်းသည် PTSD ကိုခံစားရနိုင်ပါတယ်။၎င်းမှာ Black Dog Institute ရဲ့အမှုဆောင် Director ပမောက္ခ Samuel Harvey ကပြောဆိုခြင်းဖြစ်ပါတယ်
။ For many people, even if they and their property hasn't been directly impacted, their friends, their family has been. So there is that sort of collective trauma. But the flip side to that is when we now think about resilience,We don't think about it so much at an individual level. It operates at a group level. And so where you've got communities who experience something together,
သူတို့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုတိုက်ရိုက်မထိခိုက်ဘူးဆိုရင်တော့သူတို့ရဲ့သငယ်ချင်းတွေသူတို့ရဲ့မိသားစုတွေခံခဲ့ရတဲ့ဆိုရင်စိတ်ထိခိုက်မိပါတယ်။ဒါကြောင့်ဒီလိုစုပေါင်းစိတ်တရားတွေရှိတတ်ပါတယ်။ဒါပေမဲ့အဲ့ဒါကိုပြန်လှန်ကြည့်ရင်တော့ခံနိုင်ရရှိဖို့ကိုအခုစဉ်းစားတဲ့အခါတူဦးချင်းအစ်စ်မှာအဲ့ဒါကိုသိပြီးမစင်စားကြပါဘူး၎င်းသည်အုပ်စုအစ်စ်တွင်လက်ပတ်နေသောကြောင့်သင်တွင်တစုံတစ်ခုသောအတွေ့အကြုံရှိသော အတိုင်းဝိုင်းများရှိနေပါကထိုစုပေါင်းမှုသည်ကျင်းမာသောခွန်အားတစ်ခုဖြစ်လာနိုင်ပါ रे ပုံမကောင်းမွန်သောချိတ်ဆက်ထားသော community များပုံမခံနိုင်ရရှိစေမဲ့ခြေဝန်များဖြင့်ဤအစပြုမှုသည်နေထိုင်သူများအခက်အခဲများကိုခံနိုင်ရရှိရန်လိုက်လျောညီထွေဖြစ်အောင်နဲ့ပြန်လည်ကောင်းမွန်လာစေရန်ခြေပြန့်သောကွန်ရက်တစ်ခုပေးနိုင်ဖို့အတွက်ရည်ရွယ်ထားပါ रे ဒါကတော့အဲဒီမှာနေထိုင်သူများပြောဆိုခြင်းဖြစ်ပါ रे
We came down and we made some good acquaintances and friends which are people that we can in future when there's more hopefully not too many big issues and big problems we can reach out and help and maybe even be helped ourselves
get a different perspective from life it's not about the crisis you're in it's more about come as you are and have a good time talk about it and they understand
well you don't feel alone do you if you're with a group of people and someone says are you okay that can make a big big difference to a day to how you feel and not being scared and knowing someone's out there for you or you for them
ပထမတူကကျွန်ုပ်တို့ရောက်လာပြီးအသည့်မိတ်ဆွေကောင်းများနဲ့တငယ်ချင်းများဖွဲ့ခဲ့ပါတယ်ဒီထက်ပိုများလာတဲ့အခါနောက်အနာဂတ်မှာတတ်နိုင်သလောက်လုံနိုင်တဲ့လူတွေပါလာပါတယ်ပြဿနာကြီးကြီးမားမားတွေအများကြီးမဟုတ်ပဲကျွန်တော်တို့လက်လမ်းမိပြီးကူညီနိုင်မယ်လို့မျှော်လင့်ပါတယ်ကိုကိုကိုကူညီနိုင်မယ်လို့လည်းမျှော်လင့်ပါတယ်ဒုတိယလူတူကဘဝအပေါ်မတူညီသောအမြင်ကိုရယူပါ၎င်းသည်သင်ကြုံတွေ့နေရသောအချက်အတဲအကြောင်းမဟုတ်ပါဘူး၎င်းသည်သင်မှရှိနေတဲ့အတိုင်းလာဖို့အကြောင်းပါ၎င်းအကြောင်းကိုကောင်းမွန်စွာပြောဆိုပြီးသူတို့နားလေသဘောပေါက်မှာပါသင်မလိုအပ်ဘူးထင်ရင်တောင်တခြားလူအတွက်တကယ်အရေးကြီးနိုင်တယ်လို့ကျွန်တော်ထင်ပါတယ်တရားလူတူသင်တယောက်တည်းလို့သင်မခံစားရဘူးသင်အဖွဲ့ထဲကလူတယောက်ယောက်ကအဆင်ပြေပါတယ်လို့ပြောရင်ဒါဟာသင်တနေတာကိုကြီးမားတဲ့အပြောင်းလဲဖြစ်စေနိုင်ပါတယ်။သင်ဘလို့ခံစားရလဲမကြောက်ဘဲနဲ့တယောက်ယောက်ကသင်အတွက်ဒါမှမဟုတ်သင်ကသူတို့အတွက်ရှိနေတယ်ဆိုတာကိုသိရှိအောင်လုပ်ပါ။လူမှုအသိုက်အဝါအားစိတ်ပိုင်းဆိုင်ရာနဲ့လူမှုရေးရတည်တံ့စေပြီးဘဝရဲ့ရာသီတိုင်းတစ်လျှောက်အချင်းချင်းအပြန်အလှန်ကူညီပေးမှုရှိနေပါစေ။သောရရှင်များခင်ဗျာသင်တို့မဟုတ်သင်သိသူတူဦးသည်အကူအညီလိုအပ်ပါက Beyond Blue ဖုန်းနံပါတ် 1300-224-636 ကိုခေါ်ဆိုပါသို့မဟုတ် Lifeline 1311-14ကိုခေါ်ဆိုနိုင်ပါတယ်သောတာရှင်များခင်ဗျာ SBS သတင်းဌာနက Jennifer Schaefer ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ
် sbs.com.au/Burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/burmese ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ